ကရင်ပြည်နယ်မြောက်ရီရွှေကုန်းကိုဒေသကကျေးရွာတွေမှာစစ်ကောင်စီနဲ့အကြမ်းဆောင်ပူးပေါင်းတပ်ဖွဲ့တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ပူးပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ထိုင်းဘက်ကိုစစ်ပြေးဒုက္ခတဲ့8000ထက်မနည်းရောက်ရှိနေပြီလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောဆိုပါရယ်ထိုင်းအာဏာပိုင်တွေဘက်ကလည်းလုံခြုံရေးတွေတိုးမြင့်ချနေပြီးကန့်သတ်ချက်တွေထုတ်ပြန်နေပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်အေးအေးမှကဆက်ပြောပြမှာပ
ါစစ်ကောင်စီနဲ့နေကြားဆောင်တဲ့ပူးပေါင်းထားတဲ့တပ်ဖွဲ့တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပူးပေါင်းစစ်ကြောင်းတွေဟာဧပြီလ9ရက်နေ့မှာလည်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဧပြီလ9ရက်နေ့ညနေပိုင်းမှာထိုင်းဘက်ကိုစစ်ဘေးရှောင်တွေထပ်ပြီးတော့တိုးလာနေကြစစ်ဘေးရှောင်တွေကိုအစားအသောက်များအကူအညီပေးနေတဲ့အဝေးရောက်အရာတွေအသင်းရဲ့တွဲဖက်အတွင်းရေးမှူးကိုအောင်မင်းစိုးကအခုလိုပြောပြပါဗျ။
ဒီနေ့မှလည်းဒီနေ့ညနေပိုင်းမှလည်းတိုက်ပွဲဆက်ပြတော့ထပ်ကူလာကြတယ်။ထပ်ကူလာကြတော့အခုကပါတယ်ကျွန်တော်တို့ပရမတ်တော်ကတော့အလုံးစင်းကောက်ထားတဲ့အရာက6000ကျော်လောက်ရှိတာကဒီညနေမှာလူတွေပြန်ပေါင်းလိုက်တဲ့အခါကျတော့6000ကျော်မကတော့8000ဝန်းကျင်လောက်ရှိရ8000ဝန်းကျင်လောက်မှာခလီကတဝက်လောက်ပါတယ်ခလီဦးကြီးကအသက်18နှစ်အောက်ခလီကတဝက်လောက်ပါတယ်မှာတကြောပေါ်ရှစ်ကုတ်ကဝန်းကျင်လောက်မှာရှိတဲ့ဇွာတွေကနေပြီးတော့လာကြတာများတယ်ရှစ်ကုတ်ကကတော့ခုလက်ရှိချိန်ကြီးတော့ကူးလာတာမရှိဘူးကျွန်တော်ရှစ်ကုတ်ကပတ်ဝန်းကျင်ကဇွာတွေကတော့ကူးကြတာတွေ့ရ
တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ညနေပိုင်းမှာတော့တောင်ရင်မြစ်နီးကစစ်တောတွေအတွင်းမှာနေထိုင်နေတဲ့စစ်ဘေးရှောင်တွေဟာဘေးလူရာကိုထပ်မံရွှေ့ပြောင်းနေရပါတယ်။ထိုင်းစစ်တပ်ကတော့အဲ့ဒီစစ်ဘေးရှောင်တွေကိုပြောင်းဦးစေတွေထားတဲ့ဂိုဒေါင်တစ်ခုကိုရွှေ့ပြောင်းပေးခဲ့ပါတယ်။တပ်ပြည်နဲ့ဒုတိယအုပ်ချုပ်ရေးမှူးလည်းစစ်ဘေးရှောင်တဲ့သူတွေကိုလာရောက်ကြည့်ရှုပြီးလူသားချင်းစာနာတဲ့အကူအညီတွေပေးနေကြောင်းဒါ့အပြင်လုံခြုံရေးပါတာဝန်ယူထားတယ်လို့လည်းသတင်းတောက်တွေကအခုလိုရှင်းပြခဲ့ပါတယ်။တပ်ပြည်နဲ့ဒုတိယအုပ်ချုပ်ရေးမှူးမစ္စတာဆူရဖုံဝုံဆွတ်ဖိဆန်ကထိုင်းနိုင်ငံအနေနဲ့လူသားချင်းစာနာမှုကိုပြသတဲ့အနေနဲ့စစ်ဘေးရှောင်တွေဘလောက်ပဲဝင်လာပါစေအစွမ်းကုန်ကူညီသွားမှာဖြစ်ပါတယ်။အခုလည်းသက်ဆိုင်ရာ NGO တွေနဲ့အတူပူးပေါင်းလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းတောက်တွေကိုပြောကြားခဲ့ပြီးအခုချိန်မှာစစ်ဘေးရှောင်ပြည်သူတွေရဲ့လုံခြုံရေးကိုပါစောင့်ရှောက်ပေးသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားပါတယ်။ AB လ9ရက်နေ့မှာတော့လုံခြုံရေးတိုးထားပြီးစစ်ဘေးရှောင်တွေကိုအကူအညီပေးနေသူတွေအများအပြားလာလို့မရအောင်ကန့်သတ်ထားမှုတွေလည်းရှိနေပါတယ်။စစ်ဘေးရှောင်သူတွေကိုအကူအညီတွေလာပေးမယ်ဆိုရင်မဲဆောက်နဲ့မဲလမမျိုးပိုင်ရုံးတွေကထောက်ခံစားတွေယူလာရမယ်ဆိုပြီးစိုင်းဖုတ်တွေမှာရေးပြီးကန့်သတ်ထားတာတွေလည်းရှိနေပါတယ်။ဒီညနေမှာတော့သမင်းသွားပို့တဲ့အခါမှာလုံခြုံရေးတွေတင်းကျပ်ထားတယ်ဆိုပြီးကိုအောင်မင်းစိုးကပြောပြပါတယ
်။တဲဖောက်ဂိတ်ရောဟိုင်ယက်ဂိတ်ပါပေါ့။ဟိုင်ယက်ဂိတ်ဆိုလို့ရှိရင်ဒီနေ့ကျွန်တော်တို့ထမင်းပပိုးတဲ့အခါမှာစစ်ကားက၅စီးကာကြီးတွေနဲ့၅စီးလုံးလုံးရေးပြည့်ယူထားတယ်။အဲ့တော့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ထမင်းပပိုးလို့ရှိရင်သူတို့ကဝင်ခွင့်ပေးပေးမယ်ဒီနေ့ကျတော့ဝင်ခွင့်ကိုသူတို့စစ်စစ်တယ်အထဲကကားမောင်းတဲ့လူတယောက်ပဲဝင်သွားပြီးတော့အထဲမှာထမင်းဟင်းတွေတက်ချပြီးတော့တက်ထကိုင်းတဲ့ဖုန်းကိုထိတာပဲ
။စစ်ဘေးရှောင်တွေကတော့လက်တလုံးမှာနေရထိုင်ခြင်းအစားအသောက်စောက်ရည်တွေအရေးပေါ်လိုအပ်နေပြီးလူအများစုဖြစ်နေတဲ့အတွက်အိမ်သာတွေလည်းလိုအပ်နေတာပါမြမလူလူတွေကစုပေါင်းပြီးအစားအသောက်အကူအညီပေးတာတွေလည်းရှိနေပါတယ်နေ့စဉ်လူဦးရေတိုးလာနေတဲ့အတွက်လည်းမလုံလောက်မှုတွေလည်းရှိနေပြီးအများစုကတော့မြေကြီးပေါ်မှာအိပ်စက်ရသူတွေလည်းအများအပြားရှိနေပါတယ်ရှင်